အမေရိကန်မရိန်တပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။ကျွန်မခင်လူထွေးပါရှင်။အမေရိကန်မရိန်တပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာမတရားပြုခြင်းမှုနောက်ဆက်စော်ကားမှုတွေဖြစ်လာရင်စနစ်တကျရေးယူကင်တွယ်တဲ့နည်းလမ်းတွေအခိုင်အမာရှိထားပါတယ်လို့အမေရိကန်မရိန်တပ်ဖွဲ့ပြောဝင်ရဗိုလ်ကြီးကေစီလစ်စီကပြောပါတ အမေရိကန်ရင်းတပ်ဖွဲ့ကတက်ချက်မတဲဥထည့်ရနဲ့ပတ်သက်ပြီးမေးမြန်းချိန်မှာအခုလိုဖြေကြားခဲ့တာပါမတဲဥကတော့အတူနေချစ်သူရည်သားကိုလက်နက်နဲ့အကြမ်းဖက်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့ဧပြီလကစပြီးစစ်အကျဉ်းတောင်တစ်ခုမှာချုပ်နှောင်ခံထားရပြီးတရားရင်ဆိုင်နေရတာဖြစ်ပါတယ်မတဲဦးရဲ့မိသားစုတွေကတော့အခုလိုအခြေအနေဖြစ်ရတာဟာလူတိုင်းဆိုင်ရာစော်ကားခံရပြီးနောက်ပိုင်းဖြစ်လာတဲ့သူ့ရဲ့စိတ်ဝေဒနာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပိုချီပစ္စည်းကတော့မတဲဦးဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေစေတရားရေးဆိုင်ရာကိစ္စတခုဖြစ်တာကြောင့်ရောမတဲဦးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအခွင့်အရေးကိုလေးစားရမှာဖြစ်လို့သူ့အနေနဲ့ဘာမှမတ်ချက်ပြီးမပြောနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့မရင်းတပ်ဖွဲ့အတွင်းမှာလိမ့်နိုင်ဆိုင်ရာအကြမ်းဖက်စော်ကားမှုတွေကိုအလေးနက်ထားတုံ့ပြန်ကင်တွယ်နေတဲ့အကြောင်းပြောပါရစေ
။ So I can't speak for the army and I also can't speak for the you know the entire Department of Defense. I can speak toward what I know about the Marine Corps. So
အင်းနေစစ်တပ်ကလုံကူစားပြောရမှာဟုတ်တယ်လို့ကာဝေးရုံးနေထိုင်တာနဲ့ပြောခွင့်မရှိပါဘူး။မရင်းတပ်ဖွဲ့တွေကအချင်းချင်းကိုပဲကြောနေပါလိမ့်မယ်။ကောင်ဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့2019ခုနှစ်မြတ်ပတ်လည်အစီအစဉ်စာကိုချီးနှောင်းမရိတ်တပ်ဖွဲ့ဝင်ကြမှာဒီလိုဖြစ်ရတဲ့ကကြားဆင်းသွားရင်ဆိုတာတွေ့ရပါမယ်။ဒါမို့လည်းလိမ်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အတိပေးတိုင်ကြားမှုနှေးပါတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်လက်ခံထားတာကြောင့်ဒီလိုအစီအစဉ်စာထဲမှာဒီလိုဖြစ်ရတဲ့ကြားဆင်းသွားရတဲ့ဆိုတာကိုကြည့်ပြီးတော့ဒါရီတကယ်ပဲကြားဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။မရိတ်တပ်ဖွဲ့အနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနောက်ဆက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်ရိတ်ထံအခိုင်အမာချမှတ်ပြီးတော့လှုံ့ဆော်နေတယ်ဆိုတာကိုတော့ပြောနိုင်ပါလိ
မ့်မယ်။မြန်မာအမေရိကန်တဦးဖြစ်တဲ့မရိတ်တပ်ဖွဲ့ကတက်ချက်နဲ့တဦးကတော့လူငယ်ရဲ့9နှစ်လောက်ကဂျပန်နိုင်ငံအိုကီနာဝါကျွန်းမှာအမေရိကန်မရိတ်တပ်ဖွဲ့ဝင်တယောက်အနေနဲ့တာဝန်ထမ်းဆောင်ရတဲ့အချိန်တခြားမရိတ်တပ်သားတဦးကမတရားပြုကျင့်တာကိုခံခဲ့ရပြီးဒီအပေါ်မှာအထက်အရာရှိကတာဝန်ယူဖြေရှင်းပေးခဲ့တာမရှိတဲ့အတွက်ပြင်းထန်တဲ့စိတ်ဖိစီးမှုဝေဒနာကိုခံစားခဲ့ရတယ်လို့မတ်တဲဦးရဲ့ဖခင်ဦးအယူကပြောပါတယ်
။ကျွန်တော်တို့ကအိုကီနာဝါကျွန်းစုမှာနေတဲ့ဟိုကအဲ့ဒီစိတ်ဝေဒနာသူ့ရဲ့အထက်အရာရှိသို့မဟုတ်သူ့နဲ့လောဘောကင်တဲ့ကနေသူ့ကိုအဲ့ဒီခုနက special assault လို့ပြောတာပေါ့နော်သူခေါ်တာအဲ့ဒါကြီးလုပ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာသူစိတ်နှောက်အချက်အများကြီးဖြစ်ခဲ့ရတယ်ဖြစ်ခဲ့ပြီးတော့သူက United စိတ်ပြန်ရောက်တဲ့သူ့ base ကိုပြန်ရောက်တဲ့ကြာသူ့ရဲ့အထက်အရာရှိကိုဒီဟာကိုအချက်လက်နဲ့တကွာသူတိုင်တယ်သူတိုင်တဲ့ဒါမိတ်တူလေးကျွန်တော်ဆိုမှသူပို့လာသူဒီဟာနဲ့ပတ်သက်လို့အများနဲ့စိတ်ဆန်းအောင်စနေချင်းတယ်စိတ်ခံစားချက်မကောင်းဘူးသူ့ရဲ့အထက်အရာရှိဒီကြောင်းနေသူတိုင်တယ်တိုင်တဲ့အခါမှာလည်းပဲသူတို့ကဒီဟာနဲ့ပတ်သက်လို့ဖြည်းဖြည်းရောက်ရောက်အေးမယူဘူ
းဒီစိတ်ဖိစီးမှုကြောင့်ပဲမှတ်တဲ့ဥဟာအတူနေသူအပေါ်လက်နဲ့နဲ့ချင်းချောက်တဲ့အထိဖြစ်ခဲ့ပေမဲ့ဒါဟာတနည်းရွေချင်းနဲ့ထိခိုက်အောင်လုပ်ခဲ့တာမဟုတ်ဘူးလို့ဥအယူကပြောပါတယ်မတဲဦးကိုဆွဆွဲထားတဲ့အမှုမှာလက်နဲ့နဲ့ချင်းချောက်ခံရသူဖြစ်တဲ့မတဲဦးရဲ့ရီးစားမိုက်ကယ်ကိုရိုင်ကလည်းဂျာကိုနားလည်တဲ့အတွက်အမှုကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။ဒီလ9ရက်နေ့တုန်းကမတဲဦးရဲ့အမှုကိုစစ်တရားရုံးမှာပထမဆုံးအကြိမ်ကြားနာရမှာလေမတဲဦးရဲ့ရှေ့နေကဒီအချက်ကိုပဲအဓိကရှောက်လဲခဲ့တယ်လို့ဥအယူကပြောပါတယ်
။အဲ့ဒီအခင်းဖြစ်တဲ့နေရာမိုက်ကယ်ရဲ့အိမ်မှာတတ်ထားတဲ့ဗီဒီယိုကင်မရာကိုသူတို့ယူပြီးအဲ့ဒီကင်မရာကနေပြထားတဲ့အချက်တွေကိုသူတို့ကနေပြီးတော့နေပြီးတော့သူတို့ကလည်းပြောသွားတယ်အဲ့ဒါပဲသူတို့ပြောတယ်ဒီဘက်ကရှင်းနေရလဲပြန်ပြောတယ်အခုလို့ဖြစ်ရတဲ့အကြောင်းရင်းကကျွန်တော်တမီးရဲ့နှစ်ပေါင်းများစွာစာမျက်နှာတစ်ထောင်ကျော်ရှိတဲ့ဒီ report တွေအရသူကစိတ်ယောဂါကိုပြင်းထန်စွာခံစားနေရတယ်ဒါကြောင့်မလို့သူကဒီလိုမျိုးသူ့ရဲ့ behavior တွေကကြမ်းတမ်းခြင်းဖြစ်တယ်ဒါကြောင့်မလို့သူ့ကိုပို့ရမှာက confinement မဟုတ်ဘူးသူ့ကိုပို့ရမှာဆေးရုံဖြစ်တယ်လို့ရှင်နေရနေလျှောက်လဲသွားတယ
်အမှုနဲ့ပတ်သက်လို့ကတော့ကနဦးအဆင့်နှစ်ဖက်ရှင်းနေတွေရဲ့လျှောက်လဲချက်တွေကိုနားထောင်နေအဆင့်သာဖြစ်တာမို့အမှုအသွားလာဘလို့ဖြစ်လာမလဲဆိုတော့မပြောနိုင်သေးပါဘူးအမှုကိုနောက်တစ်ကြိမ်ဘယ်တော့ကြားနာမလဲဆိုတာလည်းမသိရသေးဘူးလို့ဥအယူကပြောပါတယ်မရင်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးလစ်စီကတော့မရင်းတပ်ဖွဲ့အထွန်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်စော်ကားနှောက်ယှက်တာတွေကြုံရတယ်ဆိုရင်ဘယ်သူမှစူတိုင်ကြားနိုင်ပြီးလူအပ်တဲ့ပတ်ပိုးကူညီမှုတွေရယူနိုင်ပါတယ်လို့ပြောပါတယ်
Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would
kind of kick in within the program. ແລະພະຍາຈຸຈິນຂັນຍາໂຕອເນນະອແກັດແຕຖ້າປືວ່າຕັນຈາຫມູ່ດາມັນບໍ່ບາແກັດແຕເຊມມາມາຖ້າໄວ້ເນຕັນຈາຫມູ່ສູ່ເດຕັນຈາໄນນະນີ້ແລະນະຄູຊິໄປສູ່ລໍລະກາຕັນຈາຫມູ່ຕະຄູຊິລະແດ່ສວຍຕັນຈາໂຕອເນນະລໍແດແຈມມາຍີສັນຍາສ້າງຊາຫມູ່ຄັນຢູ່ລະສວຍນິອຈັນຍາຢູ່ລະຕຽວອຸເລຍາອະຍີຢູ່ກັນດ້ວຍຫມູ່ຕ້ອງສົມຫມູ່ຫຼົ່ນໄນມາອີ່ເອດ້ວຍຫຼົ່ quay lên là rồi. Tại sao tụi này nè, tụi quên sống dân sư sinh mục lạc khẳng là, lạc mà khẳng mù là sư là bà. Tại sao tụi là tụi yếu cố yếu chạy lạc tế dị, phía sẵn chí nè gù, tất sản dù rì gà lưỡi bí rộp, tụi gù mà tí gù mà phí vù, tụi quên sống dân sư sinh mục lạc, lạc mà khẳng chí mù sư nè, tà là gàn tà nè tài sao là mẹ phí bà yên.
မရင်းတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတဲ့ဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးရာကိုလက်ခံတဲ့အကြမ်းတမ်းမထားတဲ့တိုင်းကြားမှုမျိုးကိုအားပေးပါတယ်။ဒီတော့မှအဖြစ်ကျွတ်ရတဲ့သူကိုထိထိရရရဖော်ထုတ်အရေးယူနေတာဖြစ်ပါတယ်။မရင်းတပ်ဖွဲ့အပါဝင်အမေရိကန်စစ်တပ်အတွင်းမှာနိုင်ငံဆိုင်ရာမတရားပြုခြင်းမှုနောက်ဆက်စောကားမှုတွေနဲ့တိုင်းကြားမှုတွေကတော့2019ခုနှစ်အတွင်း300ကျော်တိုးလ